တရုတ်နိုင်ငံဘေကျင်းမြို့မှာမနေ့ကဗိုလ်ရုနေ့ထိနှစ်ရက်ကြာကျင်းပခဲ့တဲ့ရပ်ဝန်းနယ်ပိုလမဘီအိုင်စီမံကိန်းဆိုင်ရာတတိယကျင်းပဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပြီးပြည်တွင်းစီမံကိန်းတချို့ကိုဆွေးနွေးခဲ့ပါတယ်။တရုတ်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုအများအပြားရှိတဲ့မြန်မာနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလွှင့်ဖို့ဆန္ဒရှိတယ်ဆိုရင်မြန်မာအရေးကိုလစ်လျူရှုနေလို့မရဘူးလို့သုံးသပ်သူတွေကထောက်ပြတာကိုကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။ရပ်ဝန်းနယ်လမ်းမစီမံကိန်းဟာအခုဆိုရင်ပုံကျန်းအဆင့်ကနေအစစ်အမှန်ပေါ်ပေါက်လာပြီဖြစ်ပြီးနောက်ထပ်အမေရိကန်ဒေါ်လာဘီလီယံ100လောက်ထပ်မံရင်းနှီးမြှုပ်နှံပြီးအချိန်မြင့်လှုပ်ဆောင်မှာဖြစ်ကြောင်းစီမံကိန်းသက်တမ်း10နှစ်ပြည့်တဲ့အောက်တိုဘာလ18ရက်နေ့မှာသမ္မတရှီကျင်းပင်ကပြောပါတယ်။နိုင်ငံတကာသတင်းတွေမှာတော့တရုတ်စီးပွားရေးဟာလွန်ခဲ့တဲ့နှစ်တွေထက်ပိုပြီးနှေးကွေးလာလို့တရုတ်အစိုးရဟာ BRI စီမံကိန်းတွေမှာရင်းနှီးမြှုပ်နှံတာတွေကိုပိုလှုပ်ချင်နေတာဖြစ်ကြောင်းသုံးသပ်ကြပါတယ်။တရုတ်ကိုထောက်ခံတဲ့နိုင်ငံတွေကတော့တရုတ်ရဲ့ BRI စီမံကိန်းဟာ Global Short လို့တနည်းခေါ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုတိုးတက်အောင်လှုပ်ပေးနိုင်လိမ့်မယ်လို့ချီးမွမ်းပြောဆိုနေကြပါတယ်။မြန်မာနဲ့မလေးရှားမှာတော့တရုတ်နဲ့သဘောတူထားတဲ့ BRI စီမံကိန်းတွေမှာကုန်ကျစရိတ်တွေအသေးစိတ်ပြန်တွက်ချက်ဖို့ဆွေးနွေးညှိနှိုင်းခဲ့တဲ့အကြောင်းနိုင်ငံတကာစီးပွားရေးသတင်းတွေကိုဖော်ပြနေတဲ့ Barron's သတင်းစာကရေးသားထားပါတယ်။တရုတ်နိုင်ငံဟာမဲခေါင်ဒေသနိုင်ငံတွေမှာBI စီမံကိန်းကိုတိုးပြီးလှုပ်လာပြီးမြန်မာနိုင်ငံတဲကစီမံကိန်းတွေကိုတော့နိုင်ငံရေးအခြေအနေကြောင့်ရပ်ဆိုင်းထားရတာပါလေးလာသူတွေကတော့မြန်မာနိုင်ငံရေးတည်ငြိမ်မှတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လုံခြုံရေးအတွက်ရလတ်ကောင်းတွေရှိလာလိမ့်မယ်လို့သုံးသပ်ကြပါတယ်ယူနန်မြန်မာအပြန်အလှန်ကုန်သွယ်မှုတိုးလာဖို့မြန်မာနယ်စပ်မှာခြေကုပ်ယူလှုပ်ရှားနေတဲ့တရုတ်ရာဇဝတ်လုပ်ငန်းတွေကိုရှင်းလင်းနိုင်ဖို့ဆိုရင်တရုတ်ကမြန်မာနိုင်ငံရေးကိုမျက်နှာလွှဲနေလို့မရဘဲအထောက်ပံ့ပေးမှရမယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒိုမနစ်စ်တန့်စင်ကပြောပါတယ်
။ဆိုတော့ပြည်တွင်းရေးပါပြည်တွင်းရေးပါလို့ပြောနေတဲ့နိုင်ငံဟာဆိုရင်ဖြင့်အထူးသဖြင့်ဒါတရုတ်နိုင်ငံဖြစ်ပါတယ်။တရုတ်ဟာဆိုရင်လည်းပဲဒါဒီအာနာရှင်လွှမ်းမိုးတဲ့နိုင်ငံတစ်နိုင်ငံလို့ကျွန်တော်တို့ဆိုရင်လည်းမမားပါဘူး။ဟောအရင်တုန်းကတော့ဒါထားလိုက်ပါ။အခုချိန်မှာတော့ဖြင့်ကဘာကြီးဟာရွာတရွာဖြစ်လာပြီဆိုပြီးတော့မှပြောနေကြတယ်အချိန်မှကျွန်တော်တို့ဟာဟိုနိုင်ငံကကိစ္စကိုနဲ့မဆိုင်ဘူးဒီနိုင်ငံကကိုကိစ္စကိုနဲ့မဆိုင်ဘူးလို့ကျွန်တော်တို့ပြောနေလို့မရပါဘူးကဘာကြီးဟာလူခန္ဓာကိုယ်တစ်ခုနဲ့အတူတူပါပဲဆိုတော့ဥပမာကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဆိုရင်ဖြင့်ခြေမဖြစ်နေတယ်ထားလိုက်ပါခြေမနာနေတဲ့ဟာကိုခြေမကိုကိုက်နေတဲ့ခြေမနာအောင်ဖြစ်စေဖြစ်စေတဲ့ဒီအကောင်ပလောင်တွေအင်းဆက်တွေပေါ့နော်ပိုးမွားတွေကိုပိုးမွားတွေဟာဗာနဲ့တူတယ်လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကဒါစိမိတ်စာတွေပဲဖြစ်ပါတယ်ဒီပိုးကောင်တွေဟာတစ်ဖြည်းဖြည်းနဲ့ခြေတော့ခြေတော့ဝါနေပေါ့ဟောအတိအဖြည်းဖြည်းနဲ့တက်လာပြီးတော့မှခန္ဓာကိုယ်တစ်ခုလုံးကိုသူစိတ်ဝင်သွားမှာဖြစ်ပါတယ်ငါတို့နဲ့မဆိုင်ဘူးလို့ကျွန်တော်တို့ပြောနေမယ်ဆိုရင်မကြခင်မှာကျွန်တော်တို့လက်တွေကျွန်တော်တို့မျက်စိတွေလည်းကန်သွားမှာဖြစ်ပါတယ
်တရုတ် BRI ပွဲတွေကိုကျင်းပနေချိန်မှာပဲမြမကုံစီစက်မှုအသင်း UMFCCI နဲ့ယူနန်ပြည်နယ်ကုံတယ်ကြီးများအသင်း YPGCC တို့ရန်ကုန်မှာတွေ့ဆုံပြီးနှစ်ဖက်ကုံတွယ်ရေးကိုအချိန်မြင့်ဖို့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာ2018ဖေဖော်ဝါရီ9ရက်နေ့ကမြန်မာနဲ့တရုတ်ရေးထိုးထားတဲ့ BRI လက်တံတစ်ခုဖြစ်တဲ့မြမပြည်တွင်းကစီးပွားရေးဇင်းကြံ CMEC စီမံကိန်းတွေအပြင်စွမ်းအင်နဲ့တပ်ထုဒုဖော်ရေးတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးခီးသွွားလုပ်ငန်းဆင်းရွယ်နွမ်းပါမှုရှော့ချရေးနဲ့ CMEC ကဏ္ဍတွေကိုအစစ်မြစ်မှုဆွေးနွေးခဲ့တာဖြစ်ပါတယ်။တကယ်တော့မြမစီးပွားရေးကြာဆင်းမှုနဲ့ပြိပကဒဏ်ကိုတရုတ်တင်မဟုတ်ပါဘူး။အိန္ဒိချင်းနိုင်ငံတွေအားလုံးဟာတွယ်ဝိုက်ခံစားနေကြရတာဖြစ်ပြီးအာဏာသိမ်းခံရပြီးနောက်ပိုင်းပြည်တွင်းမှာအပြစ်အဝမဆိုင်ပြိုမထုတ်လုပ်နိုင်တာ၊ကုန်စည်စည်းစိမ်မှုရပ်တန့်သွားတာပြည်တွင်းဝယ်ယူစားသုံးမှုကြာဆင်းသွားတာတွေရဲ့ရိုက်ခတ်မှုကိုခံနေကြရတာဖြစ်ပါတယ်။ကြာဆင်းနေတဲ့မြမအခြေအနေဟာအိန္ဒိချင်းနိုင်ငံတွေရဲ့စီးပွားရေးနဲ့စားနပ်ရိက္ခာဖူလုံရေးလုံခြုံရေးကိုတိုက်ရိုက်ထိခိုက်နေတယ်လို့အငြိမ်းစားတရားသူကြီးဒေါ်သင်္စာမြကသုံးသပ်ပါတယ်
။တိတာထင်ရှားတဲ့ရိုက်ခတ်မှုတွေအနေနဲ့ကတော့ကုသရောဂါတွေမရှိသေးမကင်းစင်နေခဲ့တဲ့ဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်အခုဒီကျွန်တော်တို့မြန်မာနိုင်ငံဘက်ကနေပြီးတော့ခုနေပြီးတော့ဝင်လာခဲ့တဲ့လူတွေမှာပါလာတဲ့ဒီကုသရောဂါပေါ့နော်တီဘီလိုမျိုးငှက်ပြားလိုမျိုးရောဂါတွေကုသခံနေရတာလည်းဖြစ်ပေါ်နေပါတယ်။နောက် ဘင်္ဂလားဒေ့ရှ်လိုနိုင်ငံမှာဆိုလဲဒီကျမတို့မြန်မာနိုင်ငံသူတွေကိုလက်ခံထားရတဲ့ဒီအကြက်တဲကိုရင်ဆိုင်နေရတယ်။အဲတရုတ်နိုင်ငံပေါ့နော်။နောက်တရုတ်နိုင်ငံမှာဆိုလို့ရှိရင်လဲအခုအဲတရုတ်ဒီပြည်မှုကျွလွန်တဲ့သူတွေကမြန်မာနိုင်ငံထဲမှာအခြေစိုက်ပြီးတော့သူတို့နိုင်ငံကိုအဲထိခိုက်တဲ့ဒီ online ကနေပြီးတော့ဒီလိမ်လည်မှုတွေကျွလွန်တဲ့အဲပြည်မှုတွေကိုကျွလွန်ခံနေရတယ်ဒီနောက်ပြီးတော့သူ့ရဲ့ဒီ one by one road အဲဒီဟိုလည်းအစီအစဉ်ကိုလည်းအကောင့်ထဲမှာဖော်နိုင်မဲနဲ့ရက်တက်နေတာကိုအဲတွေ့ရပါတယ်သူကလူ့အခွင့်အရေးချိုးဖောက်ဆုံးအနေထားမှာရှိပါတယ်ဒီလူသားချင်းစာနာမှုဆိုတဲ့အနေထားနဲ့ပြောရလို့ရှိလို့ရှိရင်ကျမတို့ဘယ်လောက်ထိစာနာမှုပေးရမလဲဆိုတာကအဆုံးဖြတ်ပေးတာပါဗောနော်နိုင်ငံတွေဘယ်ဖြစ်ဖြစ်လူပုဂ္ဂိုလ်တူးချင်းဘယ်ဖြစ်ဖြစ်စာနာတဲ့မိဂါမတ်တနဲ့တော့မရပါဘူ
းတရုတ်မျိုးတော်ဘီဂျင်းမှာပေါရူနေကကျင်းပခဲ့တဲ့ BRI Forum ကိုရုရှားသမ္မတပူတင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမ္ဘောဒီးယားဝန်ကြီးချုပ်ထိုင်းဝန်ကြီးချုပ်စတဲ့နိုင်ငံပေါင်း20ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ဖုန်ဂျိုဇဲနိုင်ငံပေါင်း130ကျော်ကကိုယ်စလဲပေါင်း1000လောက်တက်ရောက်ခဲ့တာဖြစ်ပြီးတရုတ်စီမံကိန်းကိုကြိုးဆိုကြောင်းသဝင်လွှာတွေလည်းပေးပို့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ